နော်အဲ့တော့ကင်ခာဝိတရဏဝိသုဒ္ဓိတွေနေဖြစ်လာပြီဆိုတော့ပစ္စယပရိက္ခဉဏ်ဖြစ်လာပြီဆိုတော့ယုတ်တရားနံတရားတွေရဲ့အကြောင်းတွေလည်းသိလာပြီဆိုတော့ယုံမှားခြင်းတွေကလည်းလွန်မြောက်ပြီဆိုတော့မှဘာပေါ်ရှုရပြီလဲဆိုယုတ်တရားနံတရားတွေပေါ်မှာအနေစာဒုက္ခအနတ္တလက္ခဏာမြင်အောင်ရှုရပြီအဲ့ဒီမှာပဲဝိပဿနာလုပ်ငန်းစပါပြီတဲ့ဒါဆိုရင်ဝိဆိုတာအထုပဒနာဆိုတဲ့ရှုမြင်တဲ့ဝိပဿနာဉာဏ်ဝိပဿနာဉာဏ်ရဖို့ဝိပဿနာလုပ်ငန်းသည်ဘယ်အချိန်မှစပါတလဲလို့ပြောရင်ဝိသုဒ္ဓိ၄ပါးပြီးမှပါဟုတ်ပါလားဒါကြောင့်ဝိသုဒ္ဓိ၄ပါးပြီးမှဘာစပါမယ်ဝိပဿနာလုပ်ငန်းစပါမယ်ဒါဆိုရင်နံပါတ်၁ဝိသုဒ္ဓိကသီလဝိသုဒ္ဓိနဲ့ယဟန်ရှင်လူအလိုက်မိမိတို့ရဲ့သီလတွေစင်ကြယ်ခဲ့ရမယ်။နံပါတ်2စိတ်တဝိသုဒ္ဓိဖြစ်ဖို့ဥပ္ပစာရတမာတိအပနာတမာတိရအောင်ကြိုးစားခဲ့ရမယ်။နံပါတ်3ဒိဋ္ဌိဝိသုဒ္ဓိဖြစ်စေဖို့နာမရူပပရိစေဒဉဏ်ဖြစ်ပေါ်လေရမယ်။နံပါတ်၄ကင်ခာဝိတရဏဝိသုဒ္ဓိဖြစ်ဖို့ယံမှာပိစယပရိဂဟဉဏ်ဒါကြောင့်ဉာဏ်အဆင့်လေးပါတာဝိသုဒ္ဓိ34မှာပါတယ်ဒိဋ္ဌိဝိသုဒ္ဓိမှာပါမယ်ဉာဏ်နာမရူပပရိစေဒကင်ခာဝိတရဏဝိသုဒ္ဓိမှာပါမယ်ဉာဏ်ပစ္စယပရိခာမြန်မာလိုပြောရင်ဒိဋ္ဌိဝိသုဒ္ဓိမှာပါတဲ့ဉာဏ်ကယုံနဲ့နံကိုပိုင်းမဲ့ပိုင်းခြားနိုင်တဲ့ဉာဏ်နံပါတ်၄ကယုံနံရဲ့အကြောင်းတွေကိုသိနိုင်တဲ့ပစ္စယပရိဃဉ္စယုံဉဏ်ကိုလည်းပိုင်းနိုင်ပြီးယုံဉဏ်ရဲ့အကြောင်းတွေကိုလည်းသိလာပြီးဆိုတဲ့နောက်ယုံမှခြင်းတွေမရှိတော့တဲ့အတွေ့ယုတ်တရားနံတရားတွေပေါ်မှာစိုက်ရှုလိုက်တော့အနေစာဒုက္ခအနတ္တလက္ခဏာရေး၃ပါးကိုမြင်နိုင်တဲ့ဉဏ်လေးစဖြင့်အဲ့ဒီဉဏ်ကိုစလို့ပြောရင်တမတ္တနာဉဏ်လို့သုံးတယ်ဟုတ်ပါလားတမတ္တနာဉဏ်ဆိုတာဘာလဲယုတ်တရားနံတရားတွေပေါ်မှာအနေစာဒုက္ခအနတ္တလို့ရှုတဲ့ဉဏ်ဒါကြောင့်ဝိပဿနာဉဏ်လုပ်ငန်းစပြီဆိုတော့ဝိပဿနာဉဏ်သည်အကျဉ်းအပြင်ပြောရင်သုံးပါးပဲရှိပါတယ်ဝိပဿနာဉဏ်၃ပါးကိုပြောပါဆိုရင်အနေစာနုပဿနာဉဏ်ဒုက္ခနုပဿနာဉဏ်အနတ္တနုပတ္တနာဉာဏ်အဲ့ဒီနုပတ္တနာဉာဏ်သုံးပါးကိုအကျဲချဲ့လိုက်တဲ့အခါမှာအနိစ္စဒုက္ခအနတ္တလို့ရှုနေတဲ့ဉာဏ်ကိုစာလို့ပြောရင်တမ္မတ္တနာဉာဏ်တမ္မတ္တနာဉာဏ်တမ္မတ္တနာဉာဏ်ဒီဝိပဿနာဉာဏ်စီမှာနံပါတ်1ဉာဏ်ယုတ်တရားနံတရားတွေပေါ်မှာအနိစ္စဒုက္ခအနတ္တလို့ရှုရင်ဘာဉာဏ်လို့ခေါ်လဲတမ္မတ္တအနိစ္စဒုက္ခအနတ္တဆိုတာဗဇက်ကအနိစ္စဆိုရတာမျိုးမဟုတ်ဘူးနော်ယုတ်တရားယုတ်ကိုပဲဖြစ်ဖြစ်နံကိုပဲဖြစ်ဖြစ်စိုက်ကြည့်လာတဲ့အခါမှာဖြစ်ပြီးပြက်သွားတယ်ဆိုတော့မမြဲတဲ့သဘာဝလေးမြင်ရင်ဒါအနိစ္စအောင်မြင်တယ်ဖြစ်ပြမှုတွေနဲ့နှိမ့်ဆက်တဲ့သဘာဝလေးကိုမြင်လာရင်ဒုက္ခကိုမြင်နေတာသူ့သဘောသူဆောင်နေတာကိုမြင်ရင်အနတ္တအဲ့ဒီလိုအနိစ္စဒုက္ခအနတ္တလို့ရှုတဲ့ဉာဏ်ကိုတမ္မတနာဉာဏ်ဒါကိုပဲစိုက်ပြီးတော့ရှုလာတဲ့အခါမှာမှန်ရင်မှန်ရင်နဲ့ပဲဖြစ်ပြီးပြက်သွားတဲ့သဘာဝလေးကိုမြင်လာတော့ဖြစ်ချင်းပြက်ချင်းကိုမြင်ဖြစ်တာကိုဥဒယပြက်တာကိုဝယဒါကြောင့်ဥရိယဝယပါဠိတရာနည်းနဲ့ဥဒယဘယညံဟုတ်ပြီနော်နံပါတ်1ညံပါလေဥရိယဘယညံနံပါတ်3ကကြတော့အပြက်တွေကြီးပဲမြင်လာတော့ဘင်ကညံဘင်ဆိုတာအပြက်လေဖြစ်တည်ပြက်မှာအပြက်ကြီးပဲမြင်လာရင်ဘင်ကညံအပြက်ကြီးပဲမြင်လာတဲ့အတွက်ကြောင့်ယုတ်တရားနံတရားတွေကိုဘေးရထားတာယူဘေးဤသဖွယ်ထင်လာတယ်အဲ့ဒါကိုဘယညံဘေးဤလို့မြင်လာတဲ့အရင်တော့ယုတ်ကြီးနံကြီးရထားတာကိုဟဲ့လားစိတ်ထဲမှာကြောက်တာလည်းမရှိဘူးတုန်လှုပ်တာလည်းမရှိဘူးဒီတိုင်းကြီးပဲအခုတော့အပြက်ခန္ဓာကိုယ်ကြီးကိုငါရနေပါပေါ့လားဆိုပြီးဒီခန္ဓာကိုယ်ကြီးဒီပြက်တာဒီအခုဥစားအပြက်ကလေးတွေအပြက်ကလေးတွေအပြက်ကလေးတွေဆက်ဆက်ဆက်ဆက်နောက်ဆုံးအပြက်ကြီးပြက်ရင်တေတဲ့အဆင်ရောက်သွားတာပေါ့ဟုတ်လားဒါကြောင့်ဒါငါတို့ဒီအမြဲတမ်းဒီပြက်တဲ့ခန္ဓာကိုယ်ကြီးကိုရနေတာပဲမလွဲမသွေငါတို့ဒီတေရမှာပဲဆိုတေခြင်းတရားနီးကပ်တာယူကြောက်လာတော့ဘေးလို့တင်လာတော့ဘယညံဘယညံဖြစ်လာတဲ့အခါယုတ်တရားနံတရားတွေကအကောင်းလို့မထင်တော့အပြစ်ကြီးပဲမြင်လာတော့အာဒီနဝညံအပြစ်မြင်တော့အချစ်မဝင်တော့ပဲနဲ့သူတို့ပေါ်မှာညင်းငွေလာကြတာဒီနေဘိတာညံညင်းငွေတဲ့အတွက်ကြောင့်ဒီယုတ်ဒီနံကြီးကိုအရင်တော့ကတော့ဟာလာအမြဲတမ်းရွရပိုက်ထွေးလိုချင်နေတယ် အပြစ်မမြင်သေးတဲ့အတွက်အချစ်တွေဝင်နေကြတာပေါ့ဘယ်အရာမဆိုအပြစ်မြင်အချစ်လည်းမဝင်တော့ဘဲနဲ့အဲ့ဒါဒီတရားတွေပေါ်မှာမလို့ခြင်းတော့ပဲညင်းငွေရေနေပြီတညာညင်းငွေတဲ့အတွက်ကြောင့်ဒီရုပ်ဒီနံကနေလွတ်ချင်လာရေမောစီတုကမြတညာမောစီတုလို့လည်းသုံးတယ်မုံစီတုကမြတာလို့လည်းစလုံးပေါင်းလေးတွေရေးကြရမယ်နော်ဝိပဿနာဉာဏ်စဉ်10ပါးစာမေးပွဲမှာမေးတတ်တယ်နော်အတိဘယ်မမေးဘူးဉာဏ်စဉ်10ပါးစလုံးပေါင်းနေမေးတတ်တယ်နော်အဲ့ညင်းငွေတဲ့ညာကြတော့ဟာလာညင်းငွေတဲ့ညာကနေပြည်တော်ညံလွတ်ချင်တော့မောစီတုကမြတာလွတ်ချင်တော့လေဒီရုပ်နံကြီးကိုထားပြီးတော့လက်ကြီးအခွန်ချွတ်ပြီးတော့ထွက်သပြေးတယ်လို့ပြေးလို့လေမရတော့လွတ်ချင်ရင်လွတ်အောင်ပြန်ပြီးတော့ရှုရမယ်ဆိုတော့ဒီရုပ်ဒီနံမဲ့ပြန်ရှုရမှာဒီရုပ်နံတွေကိုမလို့ချင်ရုပ်နံစုံးတဲ့နေရာရောက်အောင်သွားရမှာပဲဆိုတော့ဒီရုပ်ဒီနံပေါ်မှာတဖန်ပြန်ရှုတဲ့ညံကိုပတိသင်္ခာညံရှုလဲရှုရောအရင်တုန်းကဝိပဿနာမရှုခင်တုန်းကတော့အခုကျမတို့မရှုခဲ့အချိန်မှာဒီရုပ်ဒီနံကိုအင်မတန်ချစ်တယ်ရှုလာတော့မုန်းတယ်မလို့ခြင်းတော့အဲ့တော့ပြန်ရှုလိုက်တဲ့အခါကျတော့ချစ်တာလည်းမရှိတော့ဘူးမုန်းတာလည်းမရှိဘဲနဲ့အလဲအလတ်သဘောထားလာနိုင်တော့သင်္ခါရဆိုတဲ့ရုပ်နံလေးပေါ်မှာဥပိ္ပခာပြုလာနိုင်တော့သင်္ခါရုပိ္ပခာဉာဏ်အဲ့ဒီလိုသင်္ခါရုပိ္ပခာဉာဏ်ဖြစ်လာပြီဆိုရင်သင်္ခါရုပိ္ပခာဉာဏ်မှာနှစ်ဆင့်ရှိတယ်သင်္ခါရုပိ္ပခာဉာဏ်အနုဘာရဲ့သင်္ခါရုပိ္ပခာဉာဏ်အရင်ဘာရဲ့ဆိုပြီးနှစ်ပိုင်းရှိတယ်သင်္ခါရုပိ္ပခာဉာဏ်အရင်ဘိုင်းကိုကူးသွားပြီဆိုရင်တော့ဒီပုဂ္ဂိုလ်ရဲ့ဉာဏ်စဉ်သည်မတန်ကိုဟာလာပုရုဇေနေကလွတ်တော်မယ်အစဉ်ဖြစ်လာပြီသင်္ခါရုပိ္ပခာဉာဏ်အရင်ဘိုင်းဖြစ်လာပြီဆိုတော့ရှေ့ရှေ့ဝိပဿနာဉာဏ်နေနဲ့ရောနောင်ဖြစ်လာမယ်ဉာဏ်မဉဏ်ဖို့ဉာဏ်နဲ့နဲ့ရောရှေ့နောက်လျော်ကန်တဲ့ဉာဏ်လေးပေါ်လာတယ်အဲ့ဒါကိုအနုလောမဉာဏ်လို့သုံးတယ်အဲ့ဒီဉာဏ်လေးအကြောင်းကတော့ဝိသိပိုင်းတွေပါသင်ပြီးပြီဆိုဓမ္မမေဆွေတို့ပုံနာလိုက်မယ်အခုလောလောဆယ်တော့ဒီလောက်ပဲမှတ်မယ်ပေါ့နော်အနုလောမဉာဏ်ဆိုရင်ဝိပဿနာဉာဏ်စဉ်10ပါးဆုံးသွားပြီ